မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ13ရက်ခြားသာရင်းနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိအန်ဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဟောကမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေကြားမနေ့ကအတိအကျဖြစ်ခဲ့ပြီးဒီနေ့မှာတော့အခြေအနေတွေပုံမှန်ပြန်ဖြစ်နေပါပြီ။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေတဲ့မြန်မာစစ်တပ်ကိုတန်ခတ်အရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီတစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆုပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကမောင်းတော်နဲ့ဘူးစီတော်မြို့နယ်တွေမှာညမထွက်ရအမိတ်တပ်တန်းထတ်ထိုးလိုက်တာနဲ့ပတ်သက်ပြီး
တဲ့ကြတယ်လို့တက်ဖို့ကတန်းတိုးတာပေါ့တော့တခါတော့နှစ်လပြည်ရမယ်မှာလူတွေနေနေစိတ်မချလို့ဆိုတော့အားနဲ့ကျွန်တော်တို့ထုတ်ပြန်ထားတယ်ပုံမှန်နေရာတွေဆက်စိတ်မချ
မောင်းတော့ခင်ရဲ့အုတ်ချိုရည်မှုဦးစိုးအောင်ပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမချခင်မှာနားဆင်ရမှာပါဒါပြင်ထိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာနိုင်ငံသားတရားကျော်အစုလိုက်ပြုံလိုက်ဖန်ခံခဲ့ရတဲ့အကြောင်းတခါဟောင်ကောင်နဲ့တရုတ်နိုင်ငံကြားကလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာအမေရိကန်သမ္မတဒေါနယ်ထရမ့်ကဘာပြောလိုက်လဲစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြေညာပေးมาဖြစ်ပါတယ်ခင်ဗျာ
။ရာဇဝမှုနဲ့အလို့ရှိနေသူတွေကိုတရုတ်ပြည်မှာရိတ်ထန်လွှဲပြောင်းပေးနိုင်မဲ့ဥပဒေမူကြမ်းကိုကန့်ကွက်ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားဟောင်ကောင်မှာဒီကရုံးဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေတည်တည်ငြိမ်နဲ့ပုံမှန်ပြန်ဖြစ်နေပါပြီ။ဆန္ဒပြသူတွေအတွက်ထောက်ပံ့လက်ချက်ပစ္စည်းတွေကိုဟောင်ကောင်ရင်းပြည်မှာဒီနေ့အစောပိုင်းကလာသိမ်းနေတာကိုတော့ရဲတပ်ဖွဲ့ကစောင့်ကြည့်နေခဲ့ပါတယ်။အလို့ရှိနေသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးမဲ့ဥပဒေမူကြမ်းကိုဆွေးနွေးဖို့စီစဉ်ထားတဲ့မနေ့ကတော့ဟောင်ကောင်အစိုးရရုံးချုပ်နဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေပိတ်ဆို့ကန့်ကွက်ခဲ့ကြတာပါ။မိုးရွေအပြင်းထန်ရွာသွန်းခဲ့တဲ့ဒီနေ့အစောပိုင်းမှာတော့ဆန္ဒပြလှုပ်ရှားမှုတွေမတွေ့ကြရပါဘူး။မနေ့ကတော့ဒိုင်းတွေဝတ်စုံတွေနဲ့အကာအဝေးယူထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုတွန်းထုတ်ဖယ်ရှားဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းအတားအဆီးတွေကိုတွန်းဖယ်တာပစ္စည်းတွေနဲ့ပြစ်ပေါက်တာတွေရှိပါတယ်။ဆန္ဒပြပွဲအတွင်းဒဏ်ရာသူအနည်းဆုံး82ယောက်ရှိခဲ့တဲ့အကြောင်းလဲလူနာတွေကိုကုသပေးနေတဲ့စေယုံတာဝန်ရှိသူတွေကပြောပါတယ်။ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရာကအငင်းပွဲစရာဖြစ်နေတဲ့ဥပဒေကိုဆွေးနွေးမဲ့အစီအစဉ်ကိုလည်းဆိုင်ငံခဲ့တာပါ။ဥပဒေကိုဆွေးနွေးဖို့ရဲအသစ်မတက်မတ်သေးတဲ့အကြောင်းလဲဥပဒေပြူရေးကောင်စီကဒီနေ့ပဲပြောဆိုခဲ့ပါတယ်။ဆန္ဒပြသူတွေကတော့ဥပဒေကိုလွတ်တော်မှာဆွေးနွေးမယ်ဆိုရင်ကန့်ကွက်မှုတွေပြန်ဆောက်ဖို့ပြင်ဆင်ထားတဲ့အကြောင်းသတိပေးထားတာပါ။ဥပဒေပြူရေးကောင်စီနဲ့အစိုးရရုံးတွေကိုတော့ဒီနေ့ပိတ်ထားမယ်အကြောင်းလဲဟောင်ကောင်ကျွန်းအစိုးရဘက်ကကြေညာထားပါတယ်။
အမေရိကန်မှာသူနဲ့ရှင်ပြိုင်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေအကြောင်းတခြားနိုင်ငံတွေကပြောပြမယ်လို့ကမ်းလှမ်းလှရင်နားထောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တဲ့အပေါ်မှာစိုးရိမ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။နော်ဝေးနိုင်ငံလိုတခြားနိုင်ငံဆိုရတဲ့ကတယောက်ယောက်ကသူ့ပြိုင်ဘက်အကြောင်းပြောပြပြဖို့ရှိတယ်လို့ဆိုလာရင်သူကတော့နားထောင်မယ်လို့သမ္မတက ABC ရုပ်သံနဲ့တီးသန့်မင်းမြန်ကမှပြောကြားခဲ့တာပါ။အဲ့ဒီလိုလှုပ်တာကအမေရိကန်နိုင်ငံရေးစနစ်အပေါ်နိုင်ငံခြားအစိုးရကဝင်နှောက်ယှက်ရမရောက်ဘူးလို့သမ္မတကပြောခဲ့တဲ့အတွက်ဒါဟာစိုးရိမ်စရာဖြစ်တယ်လို့ဒီမိုကရက်အမတ်တွေကဖော်ပြပြောဆိုနေကြပါတယ်။အခုလိုနိုင်ငံခြားအစိုးရစီကအချက်လက်တွေရယူမယ်လို့ပြောတာဟာကိုကျင့်တရားနဲ့မညီတဲ့အပြင်တရားမဝင်သလိုထုံးစံလည်းမရှိဘူးလို့အောက်လွှတ်တော်အမတ် Brian Church ကပြောကြားပါတယ်။ဒီလိုကမ်းလှမ်းလာရင်အများစုကတော့ FBI ကိုအကြောင်းကြားကြမှာဖြစ်တယ်လို့အောက်လွှတ်တော်အမတ် Jim McGovern ကလည်းပြောပါတယ်။ American ရွေးကောက်ပွဲအပေါ်နိုင်ငံခြားကဝင်ရောက်ဆွဲဖက်မှုကိုလက်ခံနိုင်စရာအကြောင်းမရှိတဲ့အတွက် Republican ရော Democrat အမတ်တွေပါဒါကိုဝေဖန်ပြောဖို့လိုတယ်လို့အထက်လွှတ်တော်အမတ် Chris Coons ကတိုက်တွန်းနေပါတယ်။2016သမ္မတရွေးကောက်ပွဲမတိုင်ခင်တုန်းကလည်းထရမ့်နဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုထိခိုက်နိုင်တဲ့အချက်အလက်တွေကိုပြောပြမယ်လို့ဆိုရဲရုရှားရှေ့နေကိုထရမ့်ရဲ့သားကတွေးဆခဲ့ပါတယ်။ဒီလိုဆက်သွယ်ကမ်းလှမ်းမှုမျိုးကို FBI ကိုအကြောင်းကြားသင့်တယ်လို့ FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကပြောကြားခဲ့ပေမဲ့ FBI ညွှန်ကြားရေးမှူးဘက်ကမှားတယ်လို့သမ္မတထရမ့်က ABC ရုပ်သံနဲ့တီးသန့်မေးမြန်းကမှပြောကြားသွားပါတယ်။
ရွှေချမ်းမစနေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်အရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆုပ်ပြုလိုက်ပါတယ်။ရွှေချမ်းတွေပေါ်လူမျိုးလုံးတပ်ဖြတ်မှုဖြစ်တုံးတုံးပြီးမြန်မာစစ်တပ်ပေါ်အရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအီလီယော့အန်ဂန်နဲ့ Republican Party အာရှနဲ့ Pacific ဆိုင်ရာနိုင်ငံခြားရေးရာဆက်ကော်မတီဥက္ကဋ္ဌဟောင်းစတီဗ်ရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆုပ်ပြုလိုက်ကြတာပါ။ဥပဒေမူကြမ်းထဲမှာတော့မြန်မာစစ်တပ်အနေနဲ့ပြည်ဝင်ပြောင်းလဲမှုတွေမလုံမချင်း အမေရိကန်ကစစ်ပဆိုင်ရာအကူအညီတွေမပေးဖို့ဆရာဆွေးမှုနဲ့လူမျိုးတို့တပ်ဖြတ်မှုပါဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်ဝင်ခွင့်ဗီဇာနဲ့ဗဏ္ဍာရေးအရာကန့်သတ်ထားဖို့ဆရာဆွေးမှုကျူးလွန်သူတွေကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုအားပေးကူညီဖို့မြန်မာနိုင်ငံအရေးအမြစ်တွေကိုစစ်တပ်ကထိန်းချုပ်ထားတာတွေကိုရှော့ချနိုင်မဲ့ပြည်ဝင်ပြောင်းလဲမှုတွေကိုတိုးမြှင့်ဖို့စရဲချက်တွေထည့်သွင်းထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေချမ်းကိုပူတွဲဆွေးပြခဲ့တဲ့အောက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီဥက္ကဋ္ဌအင်္ဂလကတော့မြန်မာစစ်တပ်ဟာ2019ခုနှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ရရဆက်ဆက်လူခွင့်ရေးချိုးဖောက်ခဲ့တယ်လို့အခုချိန်ထိလဲအလားတူလူရမျိုးတွေကိုကချင်နဲ့တခြားတိုင်းရင်းသားတွေပေါ်ကျူးလွန်နေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါမှလည်းရိုဂျာဆိုတဲ့အတုံးတော့တရားဝင်လက်မခံတဲ့မြန်မာဆွေရနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့တဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူတာတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်
။ရိုဂျာမွတ်စလင်65ယောက်ကိုမလေးရှားနိုင်ငံကိုတရားမဝင်ပို့ဆောင်ဖို့ကြိုးစားတဲ့ထိုင်းဆက်လီကပတင်နဲ့မြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့ထိုင်းအစိုးရကတရားစွဲလိုက်ပါတယ်။ရိုဂျာအမျိုးသား29ယောက်အမျိုးသမီး31ယောက်နဲ့ကလေး9ယောက်ကိုမလေးရှားပို့ဖို့ကြိုးစားစဉ်မှာဆက်လီပြတ်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းကဆက်တွန်းခရိုင်ထဲကရာဝီကျွန်းပေါ်ကိုအင်္ဂါနေ့ကရောက်လာခဲ့တာပါ။ဆက်လီကပတင်ကအဲ့ဒီသူတွေကိုမလေးရှားကိုပို့ပြီးကဒေါ်လာ3000ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေသသိန်းရယူခဲ့တယ်လို့ထိုင်းရတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ရိုဟင်ဂျာတချို့ကိုစုံစမ်းမေးမြန်းခဲ့ပြီးတဲ့နောက်ရရှိတဲ့တပ်တွေအထောက်အထားတွေအရဆက်လီကပတင်နဲ့ဆက်လီသင်္ဘောသားမြန်မာ9ယောက်ကိုလူကုန်ကူးမှုနဲ့တရားစွဲလိုက်တယ်လို့ရဲဘော်ချုပ်စူပါဝတ်တက်ကလီယောကထိုင်းရိုက်တာသတင်းကိုပြောပါတယ်။နိုင်ငံပြောင်းလာသူတွေကိုထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်နိုင်အောင်အကူအညီပေးမှုနဲ့ထိုင်းဆက်လီသင်္ဘောသားတွေကိုရဲကတရားစွဲထားပြီးသားဖြစ်ပါတယ်။မလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေဟာဒုက္ခတွေတွေလားတရားမဝင်အလုပ်သွားလုပ်ဖို့ကြိုးစားသူတွေလားဆိုတာအမြန်ဆုံးစုံစမ်းမှုနဲ့တပ်ဆိုင်တဲ့ဌာနတွေကသူတို့ကိုစောင့်ရှောက်ဖို့အတွက်ဝန်ကြီးချုပ်ပရာယုချန်အိုချာကလည်းဒီကနေ့ညွှန်ကြားခဲ့ပါတယ်။ရိုဟင်ဂျာတွေနိုင်ငံပြောင်းအခြေချနေတဲ့ကိစ္စအပေါ်ထိုင်းအစိုးရကအလေးထားတယ်ဆိုတာကိုဝန်ကြီးချုပ်ကအလေးနဲ့ပြသခြင်းတယ်လို့ဒီကိစ္စကိုထိုင်းအစိုးရကတခြားနိုင်ငံတွေနဲ့ဆင်ဆက်မပြတ်ဆက်သွယ်ဆောင်ရွက်နေတယ်လို့အစိုးရပြောခွင့်ရသူဒုတိယဗိုလ်ချုပ်ကြီးဝီရာချွန်စုကွန်ဒပ်ပါတီဘက်ကရိုက်တာသတင်းကိုပြောပါရဲလောလောဆယ်ရိုဟင်ဂျာ65ယောက်ကိုဆက်တွန်းခရိုင်အချုပ်ထဲမှာထိန်းသိမ်းထားပါရဲသူတို့ဟာမြန်မာဘက်ကလာရာလားဘင်္ဂလားဒေ့ရှ်ဘက်ကလာရာလားဆိုတော့တိတိကျကျမသိရသေးပါဘူးမလေးရှားကိုရေချောင်းကနေတရားမဝင်ဝင်ရောက်ဖို့ကြိုးစားတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကမ်းခြေတစ်ခုမှာဧပြီလဆန်းကပဲမလေးရှားအစိုးရကထိန်းသိမ်းခဲ့ပါသေးတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံထဲမှာလည်း2018 November လာရုံကအခုလိုနိုင်ငံပြောင်းဖို့စူးစမ်းသူ100ကျော်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့60ကျော်ကိုထဝယ်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.19 kHz 1068ည9.19 kHz 15565နဲ့9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိုမန်ပင်လယ်ကွက်မှာရင်းနှီးတဲ့သင်္ဘောနှစ်ဆင့်တက်ကက်ခံခဲ့ရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ဒီနေ့အကူအညီပေးခဲ့ရတဲ့အကြောင်းအမေရိကန်ရေတပ်ကပြောဆိုလိုက်ပါတယ်။သင်္ဘောနှစ်ဆင့်ထံကတနအိစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့တဲ့အကြောင်းလဲဗဟရိန်နိုင်ငံခြေဆက်အမေရိကန်အမှတ်9ရေတပ်ကပြောဆိုခဲ့တာပါ။ဤရန်ဆွေပိုင်း IRN သတင်းဌာနကတော့ရင်းနှီးတဲ့သင်္ဘောနှစ်ဆင့်စလုံးမီးလောင်နေပြီးသင်္ဘောသား44ယောက်ကိုရေတပ်ကကယ်ဆယ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။တင်မော်တွေတက်ခက်ခံခဲ့ရတယ်လို့ဆိုတဲ့အိုမန်ပင်လယ်ဝေးဟာရင်းနှီးစိမ့်တင်ဖို့ရအဓိကလမ်းကြောင်းမှာအချက်ချကြတဲ့ဟော်မုတ်ရေလက်ချာအနီးမှာတည်ရှိနေတာပါ။ပြီးခဲ့တဲ့လတည်းမှာတုန်းကလည်းရင်းနှီးတဲ့တင်မော်လေးစင်းကို RS Server မြပြည်တော်စု UAE ကမ်းလွန်မှာမိုင်းခွဲတက်ခက်ခံခဲ့ရပြီးအမေရိကန်ပြည်တော်စုကတော့အီရန်နိုင်ငံရဲ့လက်ချက်ဖြစ်တဲ့အကြောင်းဆွဆွဲခဲ့ပါတယ်။အီရန်နိုင်ငံဘက်ကတော့တက်ခက်မှုဟာသူတို့လက်ချက်ဖြစ်တဲ့မဟုတ်တဲ့အကြောင်းငြင်းဆန်ပြောဆိုထားပါတယ်။
ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်ကောင်စီကောင်းဆောင်တဲ့ဒီမိုကရေစီတောင်းဆိုနေသူတွေကြားဆွေးနွေးမှုတွေပြန်ဆမယ်လို့ဆူဒန်ရဲ့ချောင်းဝင်ဆောင်ရွက်ပေးနေတဲ့အီသီယိုးပီးယားတန်တမန်ကပြောကြားပါရတယ်။တမရအိုမာအယ်ဘာရှာကိုရာထူးကနေဖြုတ်ချခဲ့ပြီးဒီဧပြီလတည်းကနိုင်ငံကိုအုပ်ချုပ်နေတဲ့စစ်တပ်ကနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့သဘောတူခဲ့ပါရတယ်။ဆူဒန်မှာအရသာအစိုးရပေါ်ပေါက်ရေးအသွင်ကူးပြောင်းအားထုတ်ဆောင်ရွက်မှုတွေကိုအမေရိကန်ကထောက်ခံတယ်လို့အာဖရိကဆိုင်ရာအမေရိကန်တမန်နဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံပြီးမှဆူဒန်ရဲ့အဓိကအတိုက်ခံညွှန်မောင်းအဖွဲ့ခေါင်းဆောင်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဝါရင့်တမန်ဒေါ်နယ်ဘူးသ်ကိုဆူဒန်ဆိုင်ရာအထူးတမန်အဖြစ်နဲ့အမေရိကန်အစိုးရကတာဝန်ပေးခဲ့ပါတယ်။ Tamra Oma Elbasha go Pyocha ge bi de naw Sudan ma ja phyet so ya phwe zi ye twe sanna pya tu ri ne sit tet ja swin nwe ge ja ba de da mae chun la 3 ya ni ga di sanna pya da bait sakhan rwe go sit tet ga phyo khwe ge bi de naw nyi nai mu ri pya pya ge da ba a ri phyo khwe mu twe ma sanna pya tu a mya pya te song ge ba de ta nai ngan lon ni ba long gan le pat mu ri yat sai ni ji ma ja win se sat pe ni de Ethiopia athu tan da ma ga na phat ja ma swin nwe mu ri pyan sa me lu pyo ja ge da phit ba de ဒီနေ့ငွေနဲ့နေဆက်နေဒီလာစမ်းမိုင်းမှာတော့ငါပြစ်ချသွားတဲ့အိန္ဒိယစစ်တပ်ကတေယူပို့ဆောင်ရေးလေယာဉ်မှာလိုက်ပါသွားသူအားလုံးသေဆုံးပြီဖြစ်တဲ့အကြောင်းအိန္ဒိယအာဏာပိုင်ကဒီနေ့ပဲတီးပြလိုက်ပါတယ်နိုင်ငံရှင်းမြောက်ဖက်အရူနာချပရာဒက်ရှ်ပြည်နယ်ကပေးပေါင်း 15,000 ကျော်သားတွေအတွက်ကာယူရန်ပိုင်းကိုပဲဖျားခတ်သွားခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ဘူဒါယုံတွေသင်္ဘောဆိတ်တွေကန်ယူရန်ဒေသကလေးဆိတ်တွေကိုတော့ပိတ်ထားဆဲဖြစ်ပါတယ်။အင်အားဖြင့်ဆိုင်ကလုန်ဝမ်ယူမုန်တိုင်းဒီကနေ့ဝင်မယ်လို့ခန့်မှန်းထားတာကြောင့်အနောက်ဘက်ကန်ယူရန်တခြားနေထိုင်သူ3000နီးပါးကိုအာဏာပိုင်တွေကဘေးကင်းရာပြောင်းရွှေ့ပေးခဲ့ပါတယ်။ ဝမ်ယူဆိုင်ကလုန်းမုန်တိုင်းဟာအနောက်မြောက်ဘက်ကိုဥတီသွားတဲ့အတွက်ဂူဂျာရတ်ပြည်နယ်ကိုတိုက်ရိုက်မထီဘူးလို့အိန္ဒိယမိုးလေဝသအကြီးအကဲကပြောပါတယ်။ဒါပေမဲ့ပြည်နယ်ထဲကမြို့တွေမှာမုန်တိုင်းကရက်ကြောင့်မိုးအသင့်တင့်ရွာနေပြီးလေပြင်းတွေလည်းတိုက်ခတ်နေတယ်လို့ပြောပါတယ်။ယထာခီးစဉ်
ကျွန်တော်ရင်းနေနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမီနာဖြစ်တဲ့
သောသောဝါဖြစ်လာတာမရှိဘူးလို့တမ်တော်ဘက်ကပြောလိုက်ပါတယ်။ဒါပြင်ပေါက်တော့ပြင်ဖုန်ကြီးเจ้าမှာခိုးလုံနေတဲ့ပုံတော်ကျွန်းမြို့နယ်ရွာကိုးရွာကစစ်ဘေးရှောင်ဒုက္ခသည်အတော်များများလဲနေရပြန်သွားခဲ့ပြီဖြစ်ပါတယ်။ရခိုင်လုံကျွန်းအခြေအနေစုံစမ်းပြီးမြန်ထားတဲ့ကိုနိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက ုမှာဆိုရင်ည9နာရီကနေမနက်9နာရီထိဗုဒ္ဓတော်မြို့နယ်မှာဆိုရင်ည10နာရီကနေနနက်4နာရီထိညမထွက်ဖို့ထုတ်ပြန်ပါတယ်။မောင်တော်နဲ့ဗုဒ္ဓတော်မြို့နယ်မှာလုံခြုံရေးစိတ်မထားရသေးတဲ့အခြေအနေကြောင့်ညမထွက်ရမိတ်ကိုထပ်မံချခဲ့တာလို့မောင်တော်ခရိုင်အုံချိုကြီးမှုဦးစိုးအောင်ကပြောပါတယ
်။စိတ်မချရလို့ထပ်ထုတ်တာပေါ့။တော်တော်တော့တော့တခါတော့နှစ်လပဲ။ညမမှာလုံခြုံရေးနဲ့စိတ်မချရလို့ဆိုတဲ့အားနဲ့ကျွန်တော်ကထုတ်ပြန်ခဲ့ရတယ်။ပုံမှန်နေရာတွေကစိတ်မချရတယ်။
ဗုဒ္ဓတော်မောင်တော်ဘက်မှာလုံခြုံရေးဆိုးဝါးမှုမရှိပေမဲ့ခရုဆိုင်နေရတုံးအချိန်နေမှုညမထွေရမိတ်ထုတ်ပြန်တာဖြစ်ကြောင်းတမတော်သတင်းမှထုတ်ပြန်ရေးတွင်မူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။ဒါဆိုတန်းကုံဝါညာနေပြီထုံးပြီကြာဒီကြတော့အဲ့ဘက်မှာတော့လုံခြုံရေးအခြေအနေရတော့ပုံတို့ကြဆိုးဝါးလာတော့မရှိဘူး။ဒါပေမဲ့လုံခြုံရေးအခြေအနေဗုဒ္ဓဆိုင်နေရတော့အခြေအနေပဲဖြစ်ပါတယ်ကြာထုတ်ပြန်တာတော့ကျွန်တော်တို့ခရိုင်ကနေသူ့ရဲ့လုံခြုံလုံကြီးကလည်းမြို့မြေကနေခရိုင်ကိုတင်တဲ့ခရိုင်ကနေတော့ကျွန်တော်တို့တိုင်းဒေသတိုင်းဒေသမှာဆိုးရွားတယ်ဆိုးရွားကနေခွင့်ပြုလိုက်တယ်ဆိုရင်လည်းထုတ်ပြန်တော့ပါတယ
်မောင်တော်မြို့နယ်မှာ2012ခုနှစ်အတွင်းဒေသတွင်းရခိုင်လူမျိုးနဲ့ထန်နေမူစလင်နယ်ဘွားတွေကြားလူမျိုးရေးပါရာရေးအတိတ်ကယုံဖြစ်ပွားတာကြောင့်ညမထွေရမိတ်ကိုအဲ့ဒီတုန်းကထုတ်ပြန်ခဲ့ရတာပါ2019ခုနှစ်ဩဂုတ်လ25ရက်နေ့အာဆာရိုဟင်ဂျာဖွဲ့တိုက်ခိုက်မှုတွေဖြစ်တဲ့နောက်မှာလည်းမောင်တော်မျိုးနွယ်တွေမှာညမထွက်ရမိတ်ထုတ်ပြန်ခဲ့ရပါတယ်။ဩဂုတ်လအထိနှစ်လနားထားတဲ့အခုညမထွက်ရမိတ်ကတော့လုံခြုံရေးမတည်ငြိမ်သေးတဲ့မြတ်ထပ်မံထားရှိရအောင်မယ်လို့လဲမောင်တော်မျိုးနယ်အာဏာပိုင်တွေကပြောပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်ပုံလုံးကျုံမျိုးနယ်ပေါက်တော့ပြင်ဖုန်ကြီးချောင်းစစ်ဘေးချောင်းဒုက္ခတဲစခန်းမှာတင်းချောင်းနေရတဲ့စစ်ချောင်းအလုံးလီပါနေရရင်းကိုပြန်လွှားကြတယ်လို့စစ်ချောင်းစခန်းဦးဆောင်စရာတော်တဘာဝနတိစရာတော်ကအခုလိုမိတ်ပါတယ်။အေ
းကျတယ်တော့မဟုတ်စစ်ချောင်းကသူတို့ဇော်ထဲမှာတက်သွင်းနေထိုင်တာကနေကြောင်နေသွားတယ်ဗောနောစစ်ကြောင်းဆက်သွားတဲ့ခါကျတော့တို့ကစစ်ကြောင်းမရှိတော့ဘူးပြင်ကြီးတွေဆိုပြင်တာဗောဗျာ2000ကျော်3000ဝန်းကျင်လောက်ဗောမရှိရင်ဆိုလုံးဝမပြင်တော့ဘူးခံကြောင်းမပြင်တော့ဘူးအခုကျန်တာက230အဲနဲ့နှစ်ဦးပါ အင်းအောင်စုက90နဲ့30ကျန်ပါလေဗျ
ဆစ်ရှောင်ရွာသား2000ကျော်ပြန်သွားကြပြီခနောင်းကြီးကန်ကန်စီရီပြင်းရဟတောင်အစရှိတဲ့ရွာ9ရွာကဆစ်ချောင်ဥယျာဉ်200ကျော်ကျန်ရှိသေးတယ်လို့ဇာတော်ကမိန့်ပါတယ်ဒုက္ခတေသခန်းထဲမှာအေးရခိုင်လက်နက်ကင်ဖွဲ့တွေခူအောင်နေတယ်ဆိုတဲ့တန်တရားနဲ့ဇွန်လ10ရက်နေ့တုန်းကတော့ပေါက်တော့ပြင်ဘုန်းကြီးကျောင်းစစ်ဘေးဒုက္ခတေသခန်းကိုတပ်မတော်ကနေဝိုင်းပတ်ရှာဖွေစစ်ဆေးဖို့ကြိုးစားခဲ့ရမှာစခန်းဥဆောင်ဆရာတော်တွေကယူနီဖောင်းနဲ့ဝင်ခွင့်မပေးလို့တညလုံးဝန်းရံထားပြီးတင်းတင်းမာမာဖြစ်ခဲ့ပါသေးတယ်ဇွန်လ17ရက်နေ့မှာတော့တန်ဃာတော်တွေလွှတ်တော်ကိုယ်စားလှယ်တွေကြားဝင်ညှိနှိုင်းချက်ရတပ်မတော်ရာရှိတွေပါဝင်အာဏာပိုင်တွေကနေဝင်ရောက်စစ်ဆေးရမှာထူးခြားမှုမရှိလို့အခြေအနေအေးချမ်းစွာနဲ့ပဲပြီးဆုံးသွားခဲ့ပါတယ်ဒါပေမဲ့အဲ့ဒီနေ့မှာပဲလက်သေးတမှာရှိတဲ့ပေါက်တော့ပြင်ကြေးရွာသားတို့ကိုတမတော်ကနေဖမ်းဆီးသွားခဲ့တယ်လို့သဘာဝနဲ့ဒီဆရာတော်ကအခုလိုစက်မိတ်ပါတယ
်။နေထဲမှာတယောက်ဖမ်းခံထားရတယ်။သူကပြန်မလွတ်သေးဘူး။ပုံရက်ရှိပြီဒီငယ်ဆိုရင်သူမိသားစုတွေကလည်းအရင်ဆုံးရင်ပူပယ်ပြီးတော့ဦးဇင်းကိုလာပြီးတော့ရှောက်ထားတာရှိတယ်။သူ့ကိုဖမ်းချုပ်ထားတာကဒီပုံနာစုံမျိုးနေကလက်ပစိုးဆိုတဲ့ကြေးရွာမှာတက်ဆေးနေထိုင်တာတဲ့ခလာ36ကပါဗျ
။တမတော်သတင်းမှန်ထုတ်ပြန်ရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ရွာသားတွေကိုဖမ်းဆီးတာမရှိဘူးလို့ပြောပါတယ်
။ရှိပါဦး။ကျွန်တော်တို့အင်းသားဝင်ရောက်ဖြည့်ခဲ့တာရှိတယ်။အမမေကတော့ဆရာတော်ကြီးဖွင့်ပြတဲ့အတွက်အောက်ပြတဲ့အတွက်နောက်မိပါဖွင့်ပြတဲ့အတွက်ဒီဝင်ရောက်ဖြည့်ဆေးတယ်။ဖြည့်ဆေးပြီးတော့ရွာတဲ့ဆောင်ကဖြည့်ဆေးမှုပဲလုပ်ခဲ့ပါတယ်။ဒီစီကထိမ့်သိမ့်တာဖမ်းဆီးတာကျွန်တော်သိရတော့တော့မရှိပါဘူးဗျ။
ရခိုင်ပြည်နယ်တွင်းလုံချုံရေးအခြေအနေဟာအခုလတွင်တိတိတသာတိုးတက်လာတယ်လို့တပ်မတော်ဘက်ကပြောနေပေမဲ့လည်းဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြဆဲပါအေးအေးရခိုင်လက်နက်ကင်တွေကိုရခိုင်ပြည်နယ်တွင်းအခြေချခွင့်မပေးနိုင်ဘူးလို့မြန်မာစစ်တပ်ကအကြိမ်ကြိမ်ပြောနေတာကြောင့်လည်းဒေသတွင်းစစ်ရေးပဋိပက္ခဟာပြည်လည်မဲ့ပုံတော့မရှိသေးပါဘူးအေးအေးလက်နက်ကင်တွေဟာကြေးရွာတွေနဲ့အရသားတွေကိုအကာအကွယ်ယူပြီးသူတို့ကိုတိုက်ခိုက်တာတွေရှိနေတယ်လို့လည်းမြန်မာစစ်တပ်ဘက်ကပြောနေပါတယ်ခင်ဗျာ
ပြည်သူတွေနောက်နိုင်ခွင့်သတင်းဖိပူခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့တစ်ဆက်ထဲမှာပဲမကြသေးခင်အချိန်ပိုင်းကပဲဒီမြောက်ဦးမြို့နယ်ရွာဟောင်းတောရွာမှာလက်နက်ကြီးကြီးကြလို့လူ9ဦးဒဏ်ရာရရှိသွားပြီးတော့အဲ့ဒီလူတွေကိုတော့နှိစက်ရဆေးရုံကိုခေါ်ဆောင်သွားတယ်လို့ကြေးရွာအုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်အသေးစိတ်ကိုတော့လာမယ့်ည9နာရီသတင်းမှာနှာစင်ရမှာဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းနိုင်ငံတောင်ပိုင်းကမြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းတပုတ်ကိုပြောပြကြပါမယ်။ထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်မှာမလေးရှားဘက်ကိုထွက်ခွာမဲ့မြန်မာနိုင်ငံသား100ကျော်အခုရပိုင်းအတွင်းအစုလိုက်ပြုံလိုက်ဖမ်းခံခဲ့ရတယ်လို့ရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်တာဝန်ခံကပြောလိုက်ပါတယ်။ဟရန်ခိုင်ထုံးလုံရက်ကွက်အပိုင်းမှာဖမ်းခံခဲ့ရတာဖြစ်ပြီးတော့အဲ့ဒီလူတွေကိုတော့ထုံးလုံအချုပ်စခန်းမှာဖမ်းဆီးထိန်းသိမ်းထားတယ်လို့လည်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကနေအလောက်ကန်ရှာဖွေဖို့လာကြသူတွေဟာမလေးရှားနိုင်ငံကိုတရားမဝင်နည်းနဲ့ခိုးဝင်ဖို့အတွက်ကြိုးစားကြရင်ထိုင်းမလေးနယ်စပ်ကတောတောင်တွေထဲမှာကောအိမ်နေမှာပါအခုရက်ပိုင်းအတွင်းအစုဝေးနဲ့ဖမ်းဆီးခံရသူတွေတဦးချင်းဖမ်းဆီးခံရသူတွေရှိတာကြောင့်ထုံးလုံးရဲစခန်းမှာတော့ဖမ်းဆီးခံရသူလူဦးရေ140ကျော်သွားပြီဆိုပြီးဟိုက်ရိုင်မြို့နယ်ရွှေပြောင်းလို့သမားခွင့်ရေးကွန်ရက်တာဝန်ခံဦးပါရီကပြောပြပါတယ
်အခုကျွန်တော်ထုံးလုံးရဲစခန်းကပဲအခုပဲထွက်လာခဲ့တယ်လေမနေ့ကဖမ်းထားတာအကုန်လုံးကတော့140ကျော်ရမှာ140ကျော်မှာသူတို့ကရေစခန်းမှာဒီထုံးလုံးရေစခန်းမှာမကန်တော့ဒီဇန်တို့အရှုပ်ကို30ကျော်ပို့လိုက်တယ်အခုထုံးလုံးရေစခန်းမှာ130လောက်ကျန်နေတာပေါ့အဲ့မှာဒီကျွန်တော်တို့ရလာမြို့နေကပေါ့နော်ကျန်မာရေးဌာနကနေပြီးတော့ကျွန်တော်တို့အခုဖမ်းခံထိတဲ့မြန်မာနိုင်ငံသားတွေကိုစေဝါနဲ့ပတ်သက်လို့သူတို့ကကျန်မာရေးနဲ့ပတ်သက်လို့ဆက်ဆက်ပြီးတဲ့ဆာသူတို့ကပေးတယ်ကောင်းဆိုးကောင်းဆေးရဲ့နာစီကောင်းဆိုးရဲ့အစစအရာပေါ့နော်သူတို့သိပေါင်ရှင်နေတိုင်းနေအဲ့မှာကျွန်တော်ကိုယ်တိုင်စကားပြထုတ်ပေးခဲ့တယ်ခုနကလေဖမ်းမိတာအကုန်လုံးကတော့900ကျော်သွားပြီကိုသူတို့မိထားတာအဖျက်အဖျက်ဖမ်းတာ900ကျော်သွားပြီ
ဟုတ်ကဲ့
အခုဒီညနေတခါအဲ့မှာရေစခန်းကို90ထပ်ပြီးတော့ပို့လာအောင်မယ်လို့ပြောတာပဲအကြီးတွေကပြောတာကပေါ့နော
်အခုဖမ်းဆီးခံရသူအများစုကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်ပြီးစစ်ဘေးဒဏ်တွေကြောင့်ကောအလောက်ကန်ရှားပါမှုတွေကြောင့်ပါထိုင်းကနေတဆင့်မလေးရှားနိုင်ငံမှာအလုပ်လုပ်ဖို့အတွက်ပွဲစားတွေကခေါ်လာကြတာလို့ဆိုပါတယ်
။အဲဒီမှာကျွန်တော်တို့ပြောမယ်ဆိုရင်ရခိုင်လူမျိုးက60ပါတယ်။နောက်ထပ်ဒီတိုင်းရင်းသားတွေပမာတွေ60ပါတယ်။သူတို့ကတော့ပြောပြတာကတော့ဒီသူတို့စိတ်ကတော့ဒီမလေးရှားကိုရောက်အောင်သွားမှာပေါ့နော်။အဲလိုမျိုးမလေးရှားကိုရောက်အောင်သွားမယ်လမ်းမှာအခက်အခဲတွေရှိတယ်။တချို့ကြတော့လည်းဟိုအင်ပြင်းရှင်တဲ့စိတ်တွေပေါက်တာပေါ့နော်။လမ်းမှာအခက်အခဲတွေတအားများတဲ့အခါအဲအခက်အခဲတန်ကိုမခံနိုင်ဘူး။အခက်အခဲတန်ကိုမခံနိုင်ဘူးဆိုတော့ဘယ်လိုပြောရမလဲဆိုတော့ဒီမိုးတွေကြွားတဲ့အခါစိုးထဲမှာနေရတဲ့အခါသူတို့ကကျမရေးကိုသူတို့တချို့ကထိခိုက်တာပေါ့ကျွန်တော်သိတယ်လို့ဆိုလို့ရှိရင်အရင်ကတော့လမ်းမှာပြေးတော့တဲ့လူတွေရှိတယ်စိုးထဲမှာထားတဲ့အခါအစာရေစာပြတ်တာပေါ့ကျမရေးထိခိုက်ပြီးတော့ပြေးတော့တဲ့လူတွေကျွန်တော်အရင်ကတော့စတန်ရရတယ်ဟိုသူတို့ကိုနေကိုဟန်နဲ့ပြေးတော့တဲ့လူတွေဆိုလို့ရှိရင်စိုးထဲမှာပြစ်ထားလိုက်တာပေါ့
Ludiana Sejogaro, a Sue win and Mira Pippi, Jana Rigaro, Ujin Pamida, Linga Yotazu Pamida, Pitelo Subare. A Kusoyin, a Bilaga Sabi, Lazin, Louis, Naya Temene, Timely Nezago, Nimiozone, Wiao Lani de Lule, Dugab Jobare, Bigger than Nedongaro, Timely Nezago Doyene, Pammy do the Tala Peshibi, Kungala, Dreamabe, Pammy do the Ha, Tonganello Shinibi Chipare, Nisa Vainongale, Lumago the Mariga. Yegenego, a tempia mauna jaw. Come out be Lule Utemene, they some who relay she gave are. A kuso yen timely nezaha. Lugon guduri, a miabia, don't you need a lampy lara jaw. Nala a dreamha, tayana by nigga, a rilandi ma, didn't get ya pansy muri, lulara le, pepare.
Canning and down my mamma, manning and zari, pansy kanga and a bus da bido. My mother, the name people get up here, Hong Kong, it, you know, and say, the name of Bogum, Jagging my papa, double shibare. Dim dang and all, I'm a sunny, diary, like my sunny, at Changa, go deep, page, and my
come here. Rashin, make quick of Yago, tell my you shoot out Yamathan Dobu, so be, jump the union and Gani, pepper like the address, a cheat in pure than Sudan with a trap or lavari. Pina, you can have a bar with your money and a yeji, Muaraja, Kisarigo, Sumpia Yama. Lupogo to Udiao yet the Bora Aminwiga, Luamu Nivadala. A miapi to near Patate, Sumpia Chadrigo, Bello Luriga, Bello Bongs and Munis, since our Sumpia de Madre, Surarigo, few years Lininia, Daya Lilisema, Sunui Jaya on Bashin. But when Sunni Mimia Ludurine, few year phone and bear, de, Nitonian, ne, don't shin ne, Nanga Galigo call you be, Satoyame telephone and bago, Jotin people Tane Mare. Kurama Bowen, I never in Nele. Email never pepe, than fine never pepe. Few a year email lisa. Burmese at VOA News.com go. Jotin people tan and low. Few a year Facebook Samina Male. Machadri, Jotin Yita people tan and mare. Sneeding at a yearly licensing at Josu Varation.
Russian in the national rear diary line season, my power and Sunni Jabu go tum and pick of Yazakmia. Viewing my bang on each other, reading Yanni against the Renego, Sabio, Tanlun, Pini Bare. Good car, Hong Kong at Yunang and Luna signed at the Rainbow Group of Yajamare. Hong Kong June at Yunang and Lu Nina Lashi Chinibo Maka into a Pishin, I may look Yolin at John American, the Maton Trump car, Bodhuni, my Piola Bare, Yazuopian Moon at Anja, she do the Yunang and Muyan Sanyi, Hong Kong only, Lep Yang people, Panjana, Uri, Pinsin, Pisa Chetty, Paul. Hong Kong Makanga Sanapia Wedgie, Pinage, Mabe, Tama Tronga, Illu Piola Daba, Tama Tronga, Bebeka, Maja Bima Bioma, Lodo Madi Jama, so injury, Sinibare, Zadika Hogia, the Renago, Kujaja thing up, Pia Bima Piparia.
Ubri Pinsin, Pinsu Chabu, Sabi Gangoni, Sanapia Drigo, Hong Kong Yeta Poga, Neo Boni, Babaji, Domi Pukabari. The Ningun is Sanapia Wedgiga, Miapin, H and she gave me, Udunigaro, Yuinsan Chini repicated. Ubre Mujangu, Sunime, Sizingu, Ludo Madri, she sang Layabari. Teach any boy much a bibu, Uduniga, Pulandamra, and resist two down and put to a little Denza, Shilimwe, the Mara Tramgo, Mireka, Duga, the Pepego, Libby, Pioramu, Shangabare.
I understand the reason for the demonstration, but I'm sure they'll be able to work it out.
Sanabia way, Jawi, Jonalevai, Taibe, Drupishin, I may look to know Yongibare.
Massachusetts
I'm horrified by what's happening in Hong Kong. Peaceful protesters are being met with violence by Hong Kong
security forces. ဥပဒေမူကြံကိုကန့်ကွက်နေသူတွေကအခုကိစ္စဟာဟောင်ကောင်ရဲ့တရားစီရင်ရေးအပေါ်တရုတ်ကဝင်ဆွတ်တဲ့လွေရပြည်မြင်ကြပါတယ်အစိုးရနဲ့တဘောရောက်ကွဲသူတွေနဲ့သူတို့မကြိုက်တဲ့တခြားလူတွေကိုတရုတ်ကစိတ်ကြိုက်တောင်းယူလာနိုင်တယ်လို့ဆိုရင်ကြတာပါဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ရာဇဝတ်သားတွေဟောင်ကောင်မှာခိုးလိုနေနိုင်စေမဲ့ဥပဒေပါအားနည်းချက်တွေကိုအခုမူကြံကနေပြင်ဆင်နိုင
ါဘူ
းနိုင်ငံတကာစီးပွားရေးဗဟိုချက်ဖြစ်ဟောင်ကောင်ရဲ့အနေအထားကိုအခုဥပဒေကထိခိုက်စေနိုင်တယ်လို့မက်ဂါဗန်ကသတိပေးပါတယ်ဥပဒေမူကြမ်းကိုရုပ်သိမ်းပြီးဥပဒေရေးရာကျွမ်းကျင်သူတွေနဲ့ရောဟောင်ကောင်လူထုနဲ့ပါဆွေးနွေးဖို့အုပ်ချုပ်ရေးမှူးလမ်းကိုအမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းထားတယ်လို့သူက VOA ကိုပြောပါတယ
် We have to be assuredthat our business leaders
and other ကျွန်တော်စီဝိုင်းလူငါရှင်တွေဟောင်ကောင်ကတခြားလူတွေနဲ့အမေရိကန်နိုင်ငံသားတွေကိုအကောက်အဝတ်ပေးမယ်ဆိုတာကျွန်တော်တို့ကိုအာမခံချက်ပေးရပါမယ်သူတို့အခွင့်အရေးတွေကိုလေးစားလိုက်နာပြီးတော့တည်ငြိမ်တဲ့ပတ်ဝန်းကျင်ရှိပါတယ်ဆိုတာအာမခံချက်ပေးဖို့လိုပါတယ်
1999ခုနှစ်မှာဟောင်ကောင်ကိုပြည်ထောင်လက်အောက်ကနေတရုတ်နိုင်ငံကိုပြန်လွှဲပေးခဲ့ပြီးကတည်းကဆန္ဒပြဝဲကြီးတွေဖြစ်လာနေတာပါဒါပေမဲ့တရုတ်အစိုးရရဲ့တရွေ့ရွေ့လွှမ်းမိုးမှုကိုဒီဆန္ဒပြပွဲတွေကတားနိုင်တဲ့ပုံတော့မရှိပါဘူးတက်ကြွလှရှားသူတွေကတော့ဒီဆန္ဒပြပွဲဟာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ရေးကိုထိန်းထားနိုင်ဖို့အထူးအရေးပါတဲ့ရည်တည်ချက်ဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ
မေယူရင်မှထွေးပြီးချိုးတင်ဆိုပေမဲ့
ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောက VOE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မြတ်တာအောင်မေတ္တရာအမတ်တရာစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇုကြီးမားပုံကိုအမတ်တရာဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နာစင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ Oh, you know I all see my lane. A pin you done it Jesus.
ပြည်မြန်မာပိုင်းအခြားသတင်းတွေညနေခင်းအစီအစဉ်တွေကို line number 7926925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါပြင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ် PP ချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 Jodu နဲ့ VOA Facebook စာမျက်နှာ VOA Burmese News တို့မှာတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းကျဉ်ချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပြီးမှာဖြစ်ပါတယ်ခင်ဗျာ
အုံမပင်လေခွေမှာရင်းနှင်းတင်သင်းမောနှစင်တက်ခတ်ခံခဲ့ရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့ဒီကနေ့အကူအညီပေးခဲ့ရတဲ့အကြောင်းအမေရိကန်ရေတပ်ကပြောဆိုလိုက်ပါတယ်။သင်းမောနှစင်ထံကတနာရီစီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့တဲ့အကြောင်းလဲပါရင်နိုင်ငံအခြေစိုက်အမေရိကန်အမှတ်9ရေတပ်ကပြောဆိုခဲ့တာပါ။ရာဇဝမှုနဲ့အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထံလွှဲပြောင်းပေးနိုင်မဲ့ဥရမူချန်းကိုကန့်ကွက်ခဲ့ကြတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားဟောင်ကောင်မှာအတေကယုံဖြစ်ပွားခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာတော့အခြေအနေတွေတည်တည်ငြိမ်ငြိမ်နဲ့ပုံမှန်ပြန်ဖြစ်နေပါပြီ။ဆန္ဒပြသူတွေအတွက်အထောက်ပံ့လက်ချံပစ္စည်းတွေကိုဟောင်ကောင်ရင်းမြစ်မှာဒီနေ့စောပိုင်းလာသိမ်းနေတာကိုတော့ရဲတပ်ဖွဲ့ကစောင့်ကြည့်နေခဲ့ပါတယ်။အမေရိကန်မှာသူနဲ့ရှင်ပြန်ပြဲသမ္မတရွေးကောက်ပွဲဝင်မဲ့သူတွေအကြောင်းတခြားနိုင်ငံတွေကသတင်းပေးခဲ့ရင်လက်ခံမဲ့အကြောင်းသမ္မတတော်နယ်ထရန့်ကပြောကြားလိုက်တဲ့ပုံမှာစိုးရိမ်မှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။နော်ဝေးနိုင်ငံလိုတခြားနိုင်ငံကအစိုးရတွေကတရားဥပဒေသူ့ပြန်ပြဲတွေအကြောင်းနဲ့ပတ်သက်လို့ပြောလာမယ်ဆိုရင်သူ့ဘက်ကနားထောင်ဖို့အသင့်ရှိတဲ့အကြောင်းသမ္မတကအမေရိကန်ရုပ်သံ ABC နဲ့တီးတန့်မေးမြန်းခန်းတွေမှာပြောကြားသွားခဲ့တာပါ။ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥရမူချန်တခုကိုအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကထိတ်တန့်လွတ်တော်အမတ်နှစ်ယောက်ကပူးတွဲဆွပြုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုဖြစ်တုံ့နှုံပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌအီလီယိုအန်ဂန်နဲ့ရီပပ်ဘလစ်ကန်ပါတီအာရှနဲ့ပစိဖိတ်ဆန်နိုင်ငံရေးဆက်ကော်မတီဥက္ကဋ္ဌဟောင်းစတီရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆွပြုလိုက်တာပါ။ဥပဒေချန်ထဲမှာတော့မြန်မာစစ်တပ်အနေနဲ့ပြုပြင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ပဆိုင်အကူအညီတွေမပေးဘဲဖျက်ထောက်ထားဖို့လည်းထည့်သွင်းဖော်ပြထားတာတွေ့ရပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လွှင့်ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။ VOA American အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ9မီတာ16.25နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA News.